ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေကြောင့်အင်နီဂျင်ဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးလာနေဆဲဖြစ်ပြီးခန့်မှန်းချက်အနည်းဆုံး9သိန်းကျော်လောက်ရှိနေတဲ့အကြောင်းကုလသမဂ္ဂကမနေ့ကထုတ်ပြန်ကြေညာပါတယ်။နေဆက်ဒုက္ခသည်စခန်းတစ်ခုမှာအရင်ရှိနေတဲ့ဒုက္ခသည်ဥယျာဉ်ထက်နှစ်ဆနီးပါးပိုများလာတဲ့အတွက်လူသားချင်းဆိုင်ရာဘေးဒုက္ခအကျပ်တည်းကြီးဖြစ်လာနေကြောင်းနဲ့အရေးပေါ်အကူအညီဒေါ်လာ3,430လိုအပ်တဲ့အကြောင်းကုလသမဂ္ဂတာဝန်ရှိပုဂ္ဂိုလ်တွေကသတိပေးခဲ့ပါတယ်။ပြည်စုံကိုမအင်ဂျင်နိုင်ကပြောပြမှာပါရှင်။
အခုလိုလာပိုင်းအတွင်းဘင်္ဂလားဒေ့ရှ်ကိုတိမ့်နေချီထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကုလသမဂ္ဂကအရေးပေါ်ဆောင်ရွက်ပေးနေတာတွေကိုဘင်္ဂလားဒေ့ရှ်မှာရှိတဲ့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရပုဂ္ဂိုလ်ဂျိုးဆက်ထရီပူရာက VOA ဘင်္ဂလားဒေ့ရှ်ဌာနကိုအခုလိုရှင်းပြပါတယ
် So far organized 6 airlifts flying in some 500 metric tons of aid more flights
ကနေရေကနေအခြားအထောက်အကူပစ္စည်းတွေပါဝင်တဲ့အလေးချိန်မက်ထရစ်တန်900လောက်ကိုလေရင်နဲ့6ချိန်လောက်ပို့ဆောင်ပေးခဲ့ပါတယ်။နောက်ထပ်လည်းလေရင်တွေလာနေပါတယ်။ဘင်္ဂလားဒေ့ရှ်မှာရှိတဲ့ကျွန်တော်တို့ရုံးမှာလည်းဝန်ထမ်းဥယျာဉ်ကိုနှစ်ဆတိုးထားပြီးအခုဆိုရင်ဝန်ထမ်း100လောက်ရှိနေပါတယ်။နောက်ထပ်လည်းကျွန်တော်တို့ရဲ့အလုပ်တွေနဲ့အစီအစဉ်တွေကိုတိုးချဲ့ဖို့ရှိပါတယ်။အတိရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာထိုင်ခင်းအတွက်ဘင်္ဂလားဒေ့ရှ်ဆိုရာကနေဧက2000ပေးထားတယ်ဆိုတာကျွန်တော်တို့သိရပါတယ်။
ဩဂုတ်လ25ရက်နေ့နောက်ပိုင်းဒုက္ခသည်တွေများလာတဲ့အတွက်နောက်ထပ်ဧက1000ကိုဘင်္ဂလားဒေ့ရှ်အစိုးရကထပ်ပြီးတိုးချဲ့ပေးထားတယ်လို့လည်းဂျိုးဆက်ထရီပူရာကပြောပါတယ်။ဒါအပြင်အစ်စ်ရောက်လာတဲ့ဒုက္ခသည်ဥယျာဉ်တန်းတဝက်ကျော်ကိုအကာအကွယ်ပေးဖို့နေရာထိုင်ခင်းပေးဖို့မိလာနဲ့ရေတပ်စတာတွေကိုကူညီထောက်ပံ့ဖို့အတွက် UNHCR အပိုင်းကနေအရေးပေါ်ထောက်ပံ့ဖို့နောက်ထပ်6လစာအမေရိကန်ဒေါ်လာတန်း80ကျော်ထပ်ပြီးလိုအပ်နေကြောင်းနဲ့နိုင်ငံတကာအလူရှင်တွေအနေနဲ့ဝိုင်းဝန်းကူညီကြဖို့လည်းသူကတိုက်တွန်းခဲ့ပါတယ်။အလားတူ IOM နိုင်ငံတကာရွှေပြောင်းအခြေချသူများအကူအညီပေးရေးအဖွဲ့ရဲ့ဝန်ထမ်းဟောင်းလည်းဖြစ်ဒုက္ခသည်ရေးဆိုင်ရာကျွမ်းကျင်သူလည်းဖြစ်တဲ့ Asif Muni ကကုလသမဂ္ဂအပါအဝင်နိုင်ငံတကာအကူအညီပေးရေးအေဂျင်စီတွေအနေနဲ့6လစာအတိုင်းအတာနဲ့လိုအပ်တဲ့ရန်ပုံငွေပမာဏခန့်မှန်းတွက်ချက်ရတဲ့အကြောင်းရင်းဟာဒုက္ခသည်တွေပိုပိုပြီးများလာတဲ့အခြေအနေကြောင့်ဖြစ်ပြီးတကယ့်လက်တွေ့မှာလည်းနောက်ပိုင်းလိုအပ်လာမယ့်အတိုင်းအတာကိုအကဲဖြတ်ဖို့အခက်အခဲရှိကြောင်း VOE Bangladesh ဌာနကအခုလိုပြောပါတယ်
ကျွန်တော်နားလည်တာကတော့ဒါဟာယာယီအခက်ထက်တာဖြစ်ပါလေ။ဒါမဲ6လအတွင်းလိုအပ်ချက်အတွက်ယာယီခံမှန်းသုံးသက်ထားတာပါ။နောက်6လအတွင်းမှာလည်းပိုပိုပြီးကြီးမားလာမယ့်လိုအပ်ချက်တွေပေါ်မှာအခြေခံပြီးနောက်ထပ်အခက်ဖြတ်တွက်ချက်ဖို့ရှိပါလေ
။ဒါပြင်ကုလသမဂ္ဂအေဂျင်စီတွေဘက်ကလည်းဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တွေအတွက်ဘာတွေလုပ်ပေးမလဲဆိုတာစောင့်ကြည့်ခြင်းနဲ့အနေအထားရှိနေတယ်လို့ Asif Muni ကပြောပါတယ်။ဒီတော်တွင်ဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်ခဲ့တဲ့လူသားချင်းစာနာမှုနဲ့အရေးပေါ်အကူအညီပေးရေးညှိနှိုင်းဆောင်ရွက်မှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Mark Lowcock ကလည်းဒုက္ခသည်တွေဟာမြန်မာစစ်တပ်ရဲ့ကြောက်မက်ဖွယ်ကောင်းတဲ့နှင်းပန်းနှိပ်စက်မှုကိုကြုံတွေ့ခဲ့ရတယ်လို့ Geneva ကုလသမဂ္ဂဌာနချုပ်ယုံရဲ့တောက်ကြာနေသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
် I sat down with 24 women who had
ထပ်ပြေးလာတဲ့ဒုက္ခသည်အမျိုးသမီး24ဦးနဲ့အတူထိုင်ပြီးတော့ကျွန်တော်စကားပြောခဲ့ပါတယ်။သူတို့မျက်စိရှိမှသူတို့ရဲ့အမျိုးသားတွေအဖေတွေသားတွေတတ်ခံခဲ့ရတာကိုအတင်းအဓမ္မအကြည့်ခိုင်းခဲ့တဲ့ဖြစ်အပ်ဆိုးတွေကိုပြောပြခဲ့ကြပါတယ်။နောက်ပြီးတော့အတင်းအဓမ္မပြုကျင်တာမျိုးတကယ့်ကိုလိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့ဖြစ်ရပ်တွေလည်းကြားခဲ့ရပါတယ်။သူတို့ရဲ့ရွာတွေလည်းမိရှို့ခံခဲ့ရလို့ထပ်ပြေးခဲ့ရတဲ့အကြောင်းတွေကိုလည်းပြောပြခဲ့ကြပါတယ်။
ဘင်္ဂလားဒေ့ရှ်အစိုးရကတော့မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာတန်းတဝက်ကျော်ကိုထားဖို့ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းကိုသူတို့နိုင်ငံဘက်အချမ်းမှစောင့်နေတယ်လို့ကြာတာပတိနီကပြောကြားခဲ့ပါတယ်။1988ခုနှစ်ကတည်းကမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတရားဝင်စတင်လက်ခံခဲ့ပြီးတဲ့နောက်အခုနောက်ဆုံးကိန်းဂဏန်းတွေအရဒုက္ခသည်စုစုပေါင်း8000ကျော်ရှိသွားပြီလို့လည်းဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒီလိုကြီးမားတဲ့ဒုက္ခသည်စခန်းထားရှိတဲ့အစီအစဉ်ဟာရေဒိုပြည်လည်မှုရရှိဖို့အတွက်သာဖြစ်ပြီးရေရှည်အတွက်ဆိုရင်နေထိုင်ရေးအဆင်ပြေဖို့အတွက်အလုတ္တမားဈေးကွက်နဲ့နောက်ပြီးဒုက္ခသည်တွေအဆက်မပြတ်ဝင်ရောက်လာမှုစတာတွေကိုထည့်သွင်းစဉ်းစားပြီးဖြေရှင်းတဲ့နည်းလမ်းလိုအပ်လိမ့်မယ်လို့ဒုက္ခသည်ရေးဆိုင်ရာကျွမ်းကျင်သူ Asif Muni ကပြောပါတယ်ရှင်